Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်ဇွန်လ22ရက်ပုံသူနေ့ညနေ6နာရီခွဲနဲ့9နာရီထိစီစဉ်တွေကို9.29 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါမြောက်ကိုရီးယားကဒီကနေ့ဒေါ်လာပြည့်ပဲ့ထင်းတုံးကြီးနှစင်စမ်းသပ်ပြုတ်လိုက်ပြီးတောင်ကိုရီးယားဂျပန်နဲ့အမေရိကန်တို့ကပြစ်တင်ရှုတ်ချကြပါတယ်ဆီးရီးယားနဲ့အီရန်နိုင်ငံတွေနဲ့နေဆက်ဂျော်ဒန်နိုင်ငံမှာကားဘုံးပေါက်ခွဲတာကြောင့်စစ်သား6ယောက်သေဆုံးပြီးတဲ့နောက်နေဆက်ကိုပိတ်လိုက်ပါတယ်ဒီတင်နိုင်ငံဥရောပသမဂ္ဂနဲ့ခွဲရေးတွဲရေးမနေ့ပြန်လုံးမဲ့လူမှုစာနာခိုင်ပွဲမတိုင်ခင်အပြိုင်ဆိုင်မဲဆွဲစည်းဝေးနေကြပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဒီနေ့နေဆက်နေဒီမနေ့ဘူးနိုင်ငံကစစ်တွေရောက်ပါလေ။အခုတော့သူကသူ့ရဲ့စီရင်ခံစားကိစ္စတွေ့ကြတာ
ပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတာဝန်ရှိသူတို့ပြောသွားတာပါ။ဒီအကြောင်းနဲ့တူမြန်မာဒီမိုကရေစီရဲ့အတွက် EU ဥရောပသမဂ္ဂရဲ့တိုက်တွန်းချက်အပြင်မဲခေါင်မြေဝံအတွင်းက ARD လင်းမိုင်တွေအကြောင်းနဲ့2016ဥရောပဖလားပွဲစဉ်နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်နဲ့နျူကလ িয়ার စံသတ်တာတွေကိုဆက်လုပ်ပြီးကိုယ့်ကိုယ်ကိုဖျက်ဆီးရေးလမ်းကြောင်းပေါ်ဥတီသွားနေတယ်လို့တောင်ကိုရီးယားသမ္မတဖာခွန်နီကပြောလိုက်ပါတယ်
။북한이러한도발을포기하지않는한세계의어떤나라도북한과정상적인관계를
ရန်ူရဲ့လုံရက်တွေကိုမြောက်ကိုရီးယားကမဆွန့်လွတ်ပြီးကမ္ဘာပေါ်ကဘယ်နိုင်ငံကမှမြောက်ကိုရီးယားနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်မှာမဟုတ်တယ်လို့ဘယ်အဖွဲ့အစည်းကမှလည်းအကူအညီပေးမှာမဟုတ်ပါဘူး။အစဉ်ချင်းပဲရန်ူရဲ့လုံရက်တွေရဲ့အဆုံးမှာလုံးဝအထီးကျန်ဖြစ်ပြီးကိုကိုကိုဖျက်ဆီးတဲ့အခြေအနေကစောင့်ကြိုနေတယ်ဆိုတာကိုမြောက်ကိုရီးယားဆိုရနားလည်သင့်ပါပြီလို့တောင်ကိုရီးယားသမ္မတဖာခွန်နေကပြောသွားတာပါမူဆူဒန်တာလပြည့်ပဲ့ထင်းတုံးကြီးနှစင်းကိုမြောက်ကိုရီးယားအရှိဘက်ကန်ယူရန်ကနေဒီကနေ့ပြစ်လွတ်ဆန်းသက်တာပါပထမတစ်စင်းကိုပြစ်လွတ်တာမောင်းမြင်ပေမဲ့ဒုတိယတစ်စင်းကတော့ကီလိုမီတာ400လောက်ထိရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်မူဆူဒန်တုံးကြီးတွေဟာကီလိုမီတာ3000ကနေ4000အထိရောက်နိုင်ပြီးဂျပန်တရုတ်နဲ့ဂွမ်ကျွန်းကအမေရိကန်စစ်စခန်းတွေကိုပိတ်ခတ်နိုင်တယ်လို့ယူဆထားကြပါတယ်။ဒီလို့ရက်ဟာခွင့်မလွတ်နိုင်တဲ့လူရက်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီစုံပြချက်တွေကိုချူဖောက်လို့ဆောင်တဲ့ဒီလို့ရက်ကိုပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်။ဒီကိစ္စကိုကုလသမဂ္ဂမှာတင်ပြမယ်လို့လည်းဆိုပါတယ်။
ဆီးရီးယားနဲ့ဂျော်ဒန်နယ်ဆက်မှာမနေ့အင်္ဂါနေ့ကကားဘုံးပေါက်ကွဲပြီးစစ်သား6ဦးသေဆုံးတခြားလူ14ဦးတို့ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့ဆီးရီးယား၊အီရတ်နိုင်ငံတွေနဲ့နယ်စပ်ဒေသကိုတားမြစ်စစ်နယ်မြေအဖြစ်သတ်မှတ်လိုက်ကြောင်းဂျော်ဒန်ကကြေညာပါတယ်။ဂျော်ဒန်နိုင်ငံတွင်းမှာဒုက္ခသည်စခန်းအစ်စ်တွေထပ်ဆောင်မှာမဟုတ်သလိုရှိပြီးသားဒုက္ခသည်စခန်းတွေကိုလည်းထပ်ပြီးချဲ့မှာမဟုတ်ဘူးလို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တောင်နဲ့ချီတဲ့ဆီးရီးယားဒုက္ခသည်တွေခိုလုံခွင့်ရဖို့ကြိုးစားကြတဲ့ဂျော်ဒန်နိုင်ငံရက်ဘန်ဒေသမှာပေါက်ကွဲခဲ့တာဖြစ်ပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်မပြောသေးပါဘူး။တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့တခြားကားတွေကိုဖျက်ဆီးလိုက်ပြီလို့ဂျော်ဒန်စစ်တပ်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောပါဘူး။ဂျော်ဒန်နိုင်ငံတွင်မနေ့အင်္ဂါနေ့ကတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့တိုက်ခိုက်မှုမှာသေဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။အမေရိကန်ပြည်ထောင်စုကဂျော်ဒန်နိုင်ငံကိုလုံခြုံရေးအကူအညီတွေပေးဖို့ကတိပြုထားတာဖြစ်ပြီးအခုတိုက်ခိုက်မှုကြောင့်ရှစ်ဆက်ပိုပြီးနီနီကပ်ကပူပေါင်းဆောင်ရွက်သွားမယ်လို့ပြောခွင့်ရခါဘီကပြောဆိုသလိုဆီးရီးယားစစ်ပြေးဒုက္ခသည်တိတ်နေချီလက်ခံထားရတာမှာဂျော်ဒန်နိုင်ငံဟာအတော်လေးဒုက္ခခံရုန်းကန်ခဲ့ရပြီးဖြစ်တယ်လို့လည်းမနေ့အင်္ဂါနေ့ကပြောပါတယ်။ဂျော်ဒန်နိုင်ငံတွင်းကဒုက္ခသည်6သိန်းခွဲကျော်ကိုကုလသမဂ္ဂကဒုက္ခသည်တွေအဖြစ်မှတ်ပုံတင်ထားပြီးလည်းဖြစ်ပါတယ်ရှင်။
IS စစ်သွေးကြောအဖွဲ့ကိုရုပ်ဝတ္ထုပစ္စည်းထောက်ပံ့ပေးဖို့ကြိုးစားမှုနဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်သားတူဦးကိုအင်္ဂါနေ့ကဖမ်းလိုက်ပါတယ်။အသက်18နှစ်အရွယ်အခရမ်မူစလဲဟာသူ့ရဲ့မြို့ Brownsburg ကနေနယူးယောက်မြို့ကိုသွားမဲ့ဗက်စကားပေါ်တက်ခါနေအချိန် FBI ထောက်လှမ်းရေးတွေကသူ့ကိုဖမ်းလိုက်တာပါ။သူဟာနယူးယောက်ကနေပြီးမော်ရိုကိုနိုင်ငံကိုသွားဖို့အစီအစဉ်ထားပြီးတော့အဲဒီကနေတဆင့် IS အဖွဲ့ထိန်းချုပ်ထားတဲ့နယ်မြေကိုသွားဖို့နီလန်းရှာမဲ့အကြံစီရှိထားတာပါ။မူစလဲဟာ IS အကြံဖက်အဖွဲ့ထဲဝင်မှုအစီအစဉ်ထားတယ်လို့ဆိုပါတယ်။အပြစ်ရှိတယ်လို့စီရင်ခံရရင်တော့အမြင့်ဆုံးထောင်ဒဏ်20ပြန်လွတ်လာရင်လည်းဘဝတတတာစောင့်ကြည့်ခံအခြေအနေနဲ့နေသွားရမှာဖြစ်တဲ့အပြင်ဒဏ်ငွေဒေါ်လာ2သိန်းခွဲနဲ့ချမှတ်ခံရနိုင်ခြင်းရှိပါတယ်။ဒီတော့ဒီမှာပဲကယ်လီဖိုးနီးယားပြည်နယ်ကမျိုးသား2ဦးကိုလည်း IS အဖွဲ့ထဲဝင်ဖို့အရှိလေပိုင်းဒေသကိုသွားနိုင်ရေးကြံစီမှုနဲ့သတင်းနှစ်ပတ်ကြာတရားရုံးတင်စစ်ဆေးပြီးတဲ့နောက်အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အနာဟိုင်းမြို့နယ်ကနာဒယ်အယ်ဟူဇိုင်ယားဟာ အားရစဖွဲ့ကိုရုပ်ဝတ္ထုပိုင်းကူညီထောက်ပံ့မှုကြိုးစားမှုတွေအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။အဲ့ဒီအန်ဟိုင်းမြို့နယ်ကပဲမူဟာနဲ့ဘာဒါဝီယာလဲအားရစဖွဲ့ကိုရုပ်ဝတ္ထုပိုင်းကူညီထောက်ပံ့မှုအကြံစီကိုအားပေးကူညီမှုတွေအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။
ဥရောပသမဂအဖွဲ့ဝင်အဖြစ်ဗြိတိန်နိုင်ငံဆက်ပြီးရှိနေမလားနှုတ်ထွက်မလားဆိုတာကိုမနေ့ဖြန်ကြားသားပရင်းနေလူရုဆန္ဒခန့်ယူဝဲမတိုင်ခင်မှာစန့်ကျင်ဘက်နှစ်ဖက်တို့အပြန့်အစိုင်မဲဆွယ်စည်းရုံနေကြပါတယ်။လူပေါင်း50-50ကျော်မဲပေးဖို့မှတ်ပုံတင်ထားပြီးလာမယ့်တောက်ချာနေ့အစောပိုင်းမှာမဲရလက်တွေထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်။ 1983ခုနှစ်မှာအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့EU အဖွဲ့ကြီးကနေဗြိတိန်နိုင်ငံနှုတ်ထွက်မလားဒါမှမဟုတ်ဆက်ရှိမဲဆိုတဲ့ဆုံးဖြတ်ချက်တစ်ခုကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံနေရတဲ့ဗြိတိန်ရဲ့နိုင်ငံရေးနဲ့စီးပွားရေးအပေါ်မှာအကြီးအကျယ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်ဖြစ်ဆက်ပြီးရှိနေရေးကိုထောက်ခံထားပြီးဥရောပမှာအားနည်းချက်တွေရှိပါတယ်ဒါပေမဲ့ဗြိတိန်တို့အနေနဲ့မထွက်ခွာသင့်ဘူးလို့မနေ့အင်ကာနေကပြောပါတယ်။ တကယ်လို့EUကနေထွက်မယ်ဆိုရင်တော့ဗြိတိန်နိုင်ငံကိုတက်ရောက်မှုရှိစေမယ်ဆုံးဖြတ်ချက်တွေကိုဗြိတိန်ရဲ့ဆန္ဒသဘောထားမှာပါပဲအိန်းနီးချင်းနိုင်ငံတွေကဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။EUအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်လေသူတွေကတော့အဖွဲ့ကြီးကနေနှုတ်ထွက်လိုက်ရင်အထူးသဖြင့်လူဝင်မှုကြီးချက်ရေးဆိုင်ရာမူဝါဒတွေအပါအဝင်ပြည်တွင်းရေးကိစ္စ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်ထူးညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံတော်မှာစီးပွားရေးလုပ်ငန်းဆောင် drone ယာဉ်အသေးစားလေးတွေကိုခွင့်ပြုမဲ့စီကံကျက်အတွက်တွေကိုအင်္ဂါနေ့ကချမှတ်လိုက်ပါတယ်။ဒါပေမဲ့လည်းဝေးလံတဲ့နေရာတွေမှာရှိတဲ့ဂူဒေါင်တွေကနေလူသုံးခွင့်ပစ္စည်းတွေကိုတည်ပို့ပေးမဲ့အကြီးစား drone ယာဉ်တွေကိုခွင့်ပြုတာတော့မပါပါဘူး။စိုက်ခင်တွေကိုစောင့်ကြည့်ဖို့တဘာဝဘေးရန်တွေကြောက်ရောက်တဲ့အခါကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ဆေးဖို့တဘာဝတော်ရင်ဒရိစံတွေတားပေါက်တာကိုစောင့်ကြည့်လေ့လာဖို့ပညာရေးနဲ့သုတေသနဆိုင်ရာအခွင့်အလမ်းတွေရလာစေဖို့နဲ့တခြားလုပ်ငန်းအများအပြားအတွက် drone ယာဉ်တွေကိုအသုံးပြုဖို့စီးပွားရေးလုပ်ငန်းတွေကိုခွင့်ပြုမှာပါ။ဒါပေမဲ့လည်း drone ယာဉ်တွေဟာ25 kg ထက်မလေးရ122 meter ထက်ပိုမြင့်အောင်မပြန့်တမ်းရသလိုတနာရီကို161 kilometer ထက်ပိုတဲ့အမြန်နှုန်းနဲ့လည်းမပြန့်တမ်းရပါဘူး။ဒါအပြင်ယာဉ်တွေဟာထင်းကျောင်းမောင်းနှင်သူရဲ့မြင်ကွင်းအတွင်းမှာပဲရှိရမှာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Apple နဲ့ Google ကုမ္ပဏီတွေဟာအင်တာနက်ကနေရောင်းလိုက်တဲ့သူတို့ထုတ်ကုန်တွေကို2018ခုနှစ်လောက်မှာစပြီး drone ယာဉ်နဲ့ပို့ဖို့လုပ်နေကြတာပါ။ကွန်ပစ္စည်းတွေကို drone ယာဉ်သုံးပြီးခရီးဝေးပို့ဆောင်တာနဲ့ဆိုင်တဲ့တီးခြားစီကံချက်အသစ်တွေချမှတ်ဖို့အမေရိကန်တာဝန်ရှိသူတွေကလုပ်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီစီကံချက်တွေဘယ်တော့ထွက်လာမယ်ဆိုတဲ့အချိန်စရာတော့မရှိပါဘူး
။အိန္ဒိယနိုင်ငံတောင်ပိုင်းကစတစ်ဒါဝန်အာကာသစခန်းကနေဒီကနေ့ဗုဒ္ဓဟူးနေ့မှာဂျိုဒုအလုံး20ကိုအာကာသထဲလွှတ်တင်လိုက်ပါတယ်။နိုင်ငံတကာကဂျိုဒု18လုံးနဲ့ပြည်တွင်းဂျိုဒု3လုံးတို့ကိုတည်ဆောင်သွားတဲ့ပိုလာဂျိုဒုလွှတ်တင်ရေးဒုံးပြန် PSLVC-34 ကိုအိန္ဒိယစံတော်ချိန်မနက် 9:26 မိနစ်မှာလွှတ်တင်ခဲ့တာဖြစ်ပါတယ်။လွှတ်တင်လိုက်တဲ့ဒုံးပြန်တစ်ခုလုံးရဲ့စုစုပေါင်းအလေးချိန်က 1,288 ကီလိုဂရမ်နီးပါးရှိပါတယ်။လွှတ်တင်လိုက်တဲ့အထက်အဓိကဂျိုဒုကတော့အိန္ဒိယကဘာမြေလေလာရေးဂျိုဒု72ဖြစ်ပါတယ်။တခြားဂျိုဒုတွေကတော့အင်ဒိုနီးရှား၊ကနေဒါ၊ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်ပါတယ်။အိန္ဒိယနိုင်ငံထုတ်ဂျိုဒုနှလုံးထုတ်ကိုတော့ပူနင်းနဲ့ရှန်တိုင်းတို့ကចောင်းသားတွေအပါအဝင်ပညာရှင်အတိုင်းအဝိုင်းကတိစောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယအာကတသုတေသနအဖွဲ့ ISRO ကိုလည်းအောင်မြင်မှုအတွက်ဂုဏ်ပြုချီးကျူးစကားပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံက2008ခုနှစ်တုန်းကတကြိမ်တည်းနဲ့ဂျိုရုဆယ်လုံလွှတ်တင်ခဲ့ပူပါတယ်။ဒီကနေ့အချိန်ထိ ISRO အိန္ဒိယအာကတသုတေသနအဖွဲ့ကဂျိုရု38လုံးကဘာပတ်လန်းနဲ့ကိုအောင်မြင်မြင်လွှတ်တင်နိုင်ခဲ့ပြီဖြစ်ပါတယ်။တချိန်တည်းနဲ့ဂျိုဒုအများဆုံးလွှတ်တင်နိုင်တဲ့ကမ္ဘာစံချိန်ကိုတော့ရုရှားနိုင်ငံကထိန်းထားဆဲဖြစ်ပါတယ်။ရုရှားနိုင်ငံက2014ခုနှစ်တုန်းကနက်ပါဒုံးပြန်တဲ့ဂျိုဒု38လုံးကိုလွှတ်တင်ခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံတော်မှာအင်္ဂါနဲ့ဗုဒ္ဓဦးနေ့တွေက24နာရီကာလအတွင်းမိုးကြိုးပစ်ခံရတာကြောင့်လူ66ယောက်ထဲမှနေတည်ဆုံသွားပါတယ်။အဲ့ဒီထဲက46ယောက်ဟာနိုင်ငံမြောက်ပိုင်းဘီဟားပြည်နယ်မှာတည်ဆုံတာဖြစ်ပြီးနောက်ထပ်22ယောက်ဒဏ်ရာရပါတယ်။နောက်ထပ်အယောက်20ကတော့အနာဂတ်ဥတ္တရပရဒေ့ရှ်ပြည်နယ်မှာတည်ဆုံတာပါ။မူကြိုးမုန်တိုင်းတန်တင့်ပြီးတည်ဆုံသွားသူတူဦးချင်းစီရဲ့ကြံရက်တဲ့မိသားစုတွေကိုပြည်내ဆွေရကဒေါ်လာ 9,900 စီကူညီထောက်ပံ့မယ်လို့ဘီဟားပြည်내တဘောဝဘေးရန်တွေစီမံခန့်ခွဲဆိုင်ရာတွင်မူ VSG ကပြောပါတယ်။ ကျေးလက်ဒေသတွေမှာတည်ဆုံတဲ့တရင်တွေဆက်ပြီးဝင်လာနေတာနဲ့အမျှတည်ဆုံသူအစီအတွက်ဒူးလာပွဲရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိုးတုံရသည့်အတွင်းအိန္ဒိယနိုင်ငံမှာပုံမှန်လိုဖြစ်လျက်ရှိတဲ့မိုးကြိုးတံကိုလယ်သမားတွေအများဆုံးခံစားကြရတာပါ။အိန္ဒိယနိုင်ငံရဲ့မိုးရေချိန်80ရာခိုင်နှုန်းကိုရေပုံရအဖြစ်စွန်လနဲ့စက်တင်ဘာလအတွင်းကြာရောက်တဲ့မိုးတုံရသည်ကနေရနေတာဖြစ်ပါတယ်။
မိခင်တို့တိုက်တာဟာကလေးတွေအတွက်အကောင်းဆုံးဖြစ်တယ်ဆိုတဲ့အစင်းလာယုံကြည်ချက်ကိုလေ့လာချက်အစ်တတကူကထပ်ပြီးထောက်ခံလိုက်ပါတယ်။တောင်အာဖရိကနိုင်ငံကအသက်9နှစ်ကနေ17နှစ်အရွယ်ကြားကလေးငယ်1500ကိုလေ့လာခဲ့တာဖြစ်ပါတယ်။မိခင်တို့ကိုပထမ6လအရွယ်ထိတောက်သုံးခဲ့ကြတဲ့ကလေးတွေကမိခင်တို့ရေကိုတလပြည့်အောင်မတောက်ခဲ့ရတဲ့ကလေးတွေထက်ကြောင်းနေပြောကြတယ်လို့လေ့လာချက်ကဖော်ပြပါတယ်။မိခင်တို့ရေကကလေးတွေကိုပိုပြီးကျန်းမာကြံ့ခိုင်စေတယ်လို့လေ့လာမှုကိုဦးဆောင်ပြုလုပ်တဲ့ Glasgow တက္ကသိုလ်ပညာရှင်တွေကပြောပါတယ်။ကလေးငယ်တွေကိုမွေးကင်းစ6လအရွယ်အထိမိခင်တို့ရေတိုက်ကြွေးကြပြီးနောက်ပိုင်းမှာတခြားအစားအစာတွေကိုတဖြည်းဖြည်းချင်းဖြည့်ဆွက်ကျေးဖို့ကိုလည်းအကြံပြုထားပါတယ်ရှင်
။ပြင်သစ်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုအင်္ဂါနေ့ကဆက်ပြီးရှင်ပိုင်ကစားနေကြတာမှာပိုလန်ကယူကရိန်းကိုတကူကူမရှိ၊ဂျာမနီကမြောက်အာယာလန်ကိုတကူကူမရှိ၊တူရကီကချက်သမရနိုင်ငံအသင်းကိုနှစ်ကိုကိုမရှိခရိုအေးရှားကလက်ရှိချန်ပီယံစပိန်အသင်းကိုနှစ်ကိုတကိုနဲ့အတိအကျအနိုင်ရသွားပါတယ်ဒီကနေ့မြန်မာစံတော်ချိန်ည7:00နာရီခွဲမှာတော့အုပ်စု F ကအိုင်စလန်နဲ့ဩစတြေးလျဟန်ဂရီနဲ့ပေါ်တူဂီအသင်းတို့တပြိုင်တည်းကစားကြမှာပါတခါမြန်မာစံတော်ချိန်ဂျာဇာဘရီနေ့မနေ့အစောပိုင်း7:00နာရီခွဲမှာအုပ်စု E ကအီတလီနဲ့အိုင်ယာလန်ဆွီဒင်နဲ့ဘယ်လ်ဂျီယံအသင်းရှင်ပြန်ကြပါမယ်ကိုပါအမေရိကဘောလုံးပြိုင်ပွဲပထမဆီမီဖိုင်နယ်ပွဲမှာတော့အာဂျင်တီးနားကအမေရိကန်ကို6ကိုမရှိနဲ့အနိုင်ရပြီးတော့ပိုလူပွဲတက်သွားပါပြီခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိနေမှတင်ထိုက်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်ပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။စစ်တွေမြို့မှာပြည်နယ်အစိုးရတွေနဲ့တွေ့ခဲ့ပြီးပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေကဒုက္ခသည်တွေစီကိုလည်းတွားရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပြီးပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့တာဝန်ရှိသူတဦးကအခုလိုပြောပါဗျာ။ဟုတ
်ကဲ့ဒီနေ့နှစ်ဆနေနေ့ပနေ့9:55စစ်တွေရောက်ပါတယ်။အခုတော့ကတည်းကစီရင်ခံစားကိစ္စပြည်သူလာတာပါ။တော့ကျင်းတဲ့ကိစ္စလေးတွေ၊တော့ကြည့်ကျင်းတဲ့နေရာလေးတွေကိုကျွန်တော်တို့ကအဆင်ပြေအောင်ဆောင်ရွက်ပေးတာပါ။ဆောင်ရွက်တဲ့အချိန်မှာသူနိုင်ငံတော်နဲ့ဘလို့အင်တိုင်းဆောင်ရွက်ခဲ့တယ်၊ဘာတွေပြောခဲ့တယ်၊ဒီဥစ္စာတွေတော့တနည်းနည်းလည်းထုတ်ပြန်ပြီးဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့သူတွေ့ဆုံခဲ့တဲ့အကြောင်းတွေတနည်းပြောပါတယ်။ကျွန်တော်နေနေရတဲ့လူတော်ကကိုယ်ဆောင်ရွက်ပေးမယ်ကြောင်းဒီလောက်ပဲပြောပါတယ်။
အစိုးရအဖွဲ့နဲ့တွေ့ဆုံပြီးပုံနှကျွန်းမြို့နယ်မှာရှိတဲ့မွတ်စလင်နေထိုင်တဲ့ကာဒီကျေးရွာကိုသွားရောက်ခဲ့ပြီးကြောက်တော်မြို့နယ်ပညာဝကျေးရွာမှာရှိတဲ့ဒုက္ခသည်စခန်းကိုသွားခဲ့တယ်လို့တာဝန်ရှိသူကဆက်ပြောပါတယ်
။ဆယ်နှစ်ခွဲလောက်မှသူတို့ဒီကနေဆက်တူရနေထွက်သွားပါတယ်။အခုဆက်တူထွက်သွားသူတို့ဒီမှာပုံနှကျွန်းမှာရှိတဲ့ကာဒီကျေးရွာသွားကြည့်ပါလေ။ကာဒီကျေးရွာကြည့်ပြီးတော့ကာဒီကျေးရွာနဲ့ဆက်တူကြောက်တော်ကိုအခုဆက်သွားနေပါ
လက်ရှိပုံနှကျွန်းမြို့နယ်မှာအစိုးရအသစ်ရဲ့ရတရာစီမံချက်မှာပါဝင်တဲ့နိုင်ငံသားစီစဉ်ရေးနဲ့ပတ်သက်ပြီးလက်မခံနိုင်တဲ့အခြေအနေတွေဖြစ်ပေါ်နေပါတယ်။ဒါအပြင်မစ္စယန်ဟီလီရဲ့အရင်ရခိုင်ပြည်နယ်ခရီးစဉ်တွေမှာဆန္ဒထုတ်ဖော်မှုတွေရှိခဲ့တယ်လို့2015ခုနှစ်တုန်းကလည်းရခိုင်ပြည်နယ်ကိုသွားရောက်ခွင့်မရခဲ့ပါဘူး။ရိုဟင်ဂျာဆိုတဲ့စကားအသုံးအနှုန်းကြောင့်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခံထားရတာပါ။တစ်ဖက်မှာတော့လူမျိုးစုကိုခေါ်ဝေါ်တဲ့အတုံးနှုံးတွေဟာရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းကြားမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအရေးဖြစ်ရှင်းရမှာအဟန့်အတားဖြစ်စေနိုင်တာကြောင့်ရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံ့ဆွဲဖို့မြန်မာအစိုးရဘက်ကကုလသမဂ္ဂကိုတိုက်တွန်းထားပါတယ်။မစ္စယန်ဟီလီရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရခိုင်ပြည်နယ်လွှတ်တော်မှာနေရအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANP နဲ့တွေ့ဆုံဖို့စီစဉ်ပေမဲ့ ANP ပါတီဘက်ကတော့တွေ့ဆုံမှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတဆိုင်မမတ်တုံ့ဆွဲနေတယ်လို့မစ္စယန်ဟီလီရဲ့မြန်မာနိုင်ငံတွင်လူအခွင့်အရေးအခြေအနေစာတမ်းတွေမှာလည်းဘက်လိုက်ရေးသားမှုတွေကြောင့်တွေ့ဆုံဖို့ညှင်းဆန္ဒဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စယန်ဟီလီရဲ့ကြံရှိနေသေးတဲ့ခရီးစဉ်အရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကိုသွားရောက်ဖို့ရှိပါတယ်ရှင်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုမှတ်သင်ရင်းလင်းပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီရေးအတွက် EU ဥရောပသမဂ္ဂရဲ့တိုက်တွန်းချက်ကိုတင်ပြပေးပါမယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်မတော်အနေနဲ့တက်တက်ကြွကြွဆောင်ရွက်ဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေဘရပ်ဆဲလ်မြို့မှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးကြတာကိုမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂသံအမတ်ကြီးရိုလန်ကိုဘီယာကဥဆောင်ပြီးဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာကိုတိုင်းတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ EU ဥရောပအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီး28ရောက်တွေ့ဆုံပြီးမြန်မာနိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့တနင်္လာနေ့က EU ဥရောပသမဂ္ဂရုံးချုပ်ရှိရာဘရပ်ဆဲလ်မြို့မှာဆွေးနွေးခဲ့ကြပါတယ်။အဓိကအားဖြင့်တော့ဒီမိုကရေစီ၊တရားဥပဒေစိုးမိုးရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်မှုစနစ်တွေအပါအဝင်ငြိမ်းချမ်းရေးဖြစ်စဉ်လူ့ခွင့်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့စီးရဲနှံပါမှုရွက်ချရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်လုပ်ကိုင်မှုအတွက်ဆွေးနွေးခဲ့ကြတာပါ။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်မတော်အနေနဲ့တက်တက်ကြွကြပါဝင်သင့်ပြီးပေါင်းကူတရားတပွဲဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂသံအမတ်ရိုလန်ကိုဘီယာကပြောပါတယ်။
The UK participates to our willingness to build bridges and to engage with all actors and stakeholders on the political chessboard.
တမရုံနေနဲ့မြန်မာနိုင်ငံကြီးမှာတက်ဆိုင်တဲ့သူအားလုံးရဲ့ဂျားမှာပေါင်းကူတရားအနေနဲ့ဆောင်ရွက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့ဖြစ်စေချင်တာကနိုင်ငံတကာကတခြားဒီမိုကရေစီနိုင်ငံတွေမှာရှိတဲ့စစ်တပ်တွေရဲ့လုပ်ငန်းစဉ်တွေနဲ့သူတို့တွေဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့အတွေ့အမြင်တွေဖလှယ်ဖို့မျှော်လင့်ပါတယ်။မြန်မာတို့တည်တဲ့အတိုင်းပဲကျွန်တော်တို့ရောဘတ်တမကနိုင်ငံတချို့မှာလည်းလွန်ခဲ့တဲ့နှစ်40လောက်တုန်းကစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့ပါတယ်။အဲဒီနောက်မှသာတဖြည်းဖြည်းနဲ့အရတားအစိုးရအထိကူးပြောင်းခဲ့တာပါ။ဒါပေမဲ့လို့စစ်တပ်ကိုအတိမတ်ပြုတ်ကြပါတယ်။အမျိုးမျိုးသောလုပ်ငန်းစဉ်တွေမှာသူတို့ရဲ့ဆောင်ရွက်ချက်တွေကိုတရေတည်းလုပ်ကြပါတယ
်။မြန်မာအစိုးရအသင့်အနေနဲ့ဒီမိုကရေစီစနစ်ခိုင်မအောင်ဆောင်ရွက်နေတဲ့နေရာမှာဖွဲ့စည်းပုံပြင်ဆင်ရေးဟာအဓိကအရေးကြီးတဲ့ကိစ္စရပ်ဖြစ်တယ်လို့လည်းဆိုပါတယ်။မကြာမီကာလအတွင်းပြုလုပ်မဲ့27ရာစုပင်လုံညီလာခံအပါအဝင်မြမငင်းချမ်းကြီးလုပ်ငန်းစဉ်တွေမှာလည်းအားလုံးပါဝင်ဖို့လိုတယ်လို့ဆိုပါတယ်။ဒါ့အပြင်ဆွာသစ်ရဲ့ဦးစားပေးလုပ်ငန်းစဉ်တွေမှာပါဝင်တဲ့လူခွင့်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စိန်ခေါ်အကဲဆက်မှုတွေလက်ရှိချိန်ထိရှိနေသေးပြီးရခိုင်ပြည်နယ်မှာလည်းလူမှုရေးခွဲခြားမှုတွေရှိနေသေးတယ်လို့တန်မတ်ရိုလန်ကိုဘီယာကပြောပါတယ်
။ Myanmar Burma we need to address several human rights challenges. A lot has been done but
မြန်မာနိုင်ငံအနေနဲ့လူခွင့်ရေးကိစ္စရဲ့စိန်ခေါ်အကဲဆမ်းမှုတွေတော်တော်များများကိုဖြေရှင်းပြီးသားဖြစ်ပေမဲ့လို့တချို့ကိစ္စရပ်တွေအပေါ်မှာဆောင်ရွက်ဖို့ကြံပါသေးတယ်။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေအပေါ်မှာလူမျိုးရေးခွဲခြားမှုတွေလက်ရှိချိန်ထိရှိနေပါသေးတယ်။ EU အနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတာကအမုန်းစကားမပြန့်ပွားဘူးနဲ့အချင်းချင်းတီးမခံနိုင်တဲ့ကိစ္စရပ်တွေကိုရှောင်ရှားဖို့ပါ။လူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာစံနှုန်းဆိုင်ရာတွေနဲ့အတူညှိနှိုင်းအပြေရှာသင့်ပါတယ်။
EU ဥရောပသမဂ္ဂအနေနဲ့မြန်မာအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ယူရိုငွေတန်ပေါင်း600ကျပ်ကိုတုံ့ဆဲသွားမှာဖြစ်ပါတယ်။ EU အနေနဲ့စီးပွားရေးပိတ်ဆို့မှုတွေကို2013ခုနှစ်ကလေးကဖယ်ရှားထားပြီး2016ဇန်နဝါရီလအတွင်းထုတ်ပြန်ချက်တွေရဆွေးတော့ EU ဟာမြန်မာနိုင်ငံရဲ့စက်တုထအကြီးဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့ပညာရေး၊စိုက်ပျိုးရေးနဲ့ကြီးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားကူညီထောက်ပံ့ပေးနေရလဲဖြစ်ပါတယ်ခင်ဗျာ။
မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးဥရောပသမဂ္ဂရဲ့တိုက်တွန်းချက်တွေကိုကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့2016ဥရောပဖလားဘောလုံးပွဲပဲကိုကြည့်ကြရအောင်ပါ။ယူရို2016ဥရောပဖလားဘောလုံးပွဲရဲ့အုပ်စုပွဲစဉ်တွေရဲ့နောက်ဆုံးပွဲတွေကိုဒီကနေ့ကစားကြမှာဖြစ်ပါတယ်။အီတလီအသင်းအနေနဲ့အိုင်ယာလန်အသင်းကိုရှော့မတွေ့ဘူးလို့အီတလီနည်းပြကပြောလိုက်တယ်လို့ပေါ်တူဂီအသင်းအနေနဲ့ဂိုးသွင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းပေါ်တူဂီနည်းပြကပြောလိုက်ပါတယ်။ဒီကနေ့ပွဲစဉ်ရဲ့နောက်ဆုံးအခြေအနေတွေနဲ့ပွဲကြိုတုံးသက်ချက်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင်
။ယူရို2016ဥရောပဖလားဘောလုံးပွဲအုပ်စုနောက်ဆုံးပွဲစဉ်တွေမှာမမျှော်လင့်တဲ့ရလဒ်တွေကြောင့်အသင်းတစ်သင်းနဲ့အသင်းတွေ့ရမယ့်လမ်းကြောင်းတွေပြောင်းလာပါတယ်။မနေ့ကပွဲစဉ်မှာခရိုအေးရှားကစပိန်ကို2-0နဲ့နိုင်လိုက်တဲ့အတွက်ဒုတိယဆင့်မှာအီတလီနဲ့စပိန်တို့တွေ့ကြမှာဖြစ်သလိုပွဲစဉ်ရဲ့တစ်ချက်မှာဒီနှစ်သင်းပြင်ဂျာမနီပြင်သစ်အင်္ဂလန်အသင်းတွေရောက်နေတာကြောင့်အဲ့ဒီအသင်းတွေဟာခက်ခက်ခဲခဲကြော်ဖြတ်ပြီးမှဖိုင်နယ်ကိုရောက်ဖို့ရှိနေပါတယ်။ဒီကနေ့ကစားမယ့်ပွဲမှာတော့အုပ်စု E ကအီတလီနဲ့အိုင်ယာလန်တို့လီလီမျိုးမှာကစားကြမှာဖြစ်ပြီးတော့အခွင့်အခြေအနေဟာဥရောပဖလားပွဲအတွက်အစ်မမီဘူးဆိုပြီးတော့အီတလီနီးပြကွန်တီကဝေဖန်လိုက်သလိုသူ့အသင်းနေနဲ့အိုင်ယာလန်အသင်းကိုနိုင်မှာပဲဆိုပြီးရှော့တွက်လို့မရဘူးဆိုပြီးတော့ပြောလိုက်ပါတယ
် Non dimentichiamo che questa squadra nelle qualificazioni ha battuto la Germania
ဒီဖြစ်ချစ်စပွဲတော့ကဂျာမနီကိုတကူဂိုးမရှိနဲ့နိုင်ထားရဲဆိုတော့ကျွန်တော်တို့မေ့လို့မရပါဘူးဂျာမနီကိုနိုင်တာဖျားသခင်ကြောင့်ဓမ္မမဟုတ်ကံကောင်းလို့ဆိုပြီးပြောလို့လည်းမရပါဘူး သူတို့အသင်းကထူးခြားပြီးချစ်ချစ်လေးလေးနဲ့စူးစမ်းမှုဟာအရင်ကောက်ပါတယ်ဒီပွဲကသူတို့အတွက်အရေးကြီးဆုံးအဆုံးဖြတ်ပွဲဆိုတော့ကျွန်တော်တို့အရင်သတိထားဖို့လိုပါတယ်ဒါကိုလည်းကျွန်တော်တို့ရှော့တွက်လို့မရပါဘူ
းအီတလီကိုသမားဂျီဂျီဘူဖွန်ကတော့ပြီးခဲ့တဲ့ရက်တွေအတွင်းဖြားနေတာကြောင့်ဒီပွဲမှာဝင်မကစားပဲနားနေမှာဖြစ်တယ်လို့ပြောပါတယ်အုပ်စုကြီးရဲ့တခြားပွဲမှာတော့ဘယ်လ်ဂျီယံနဲ့ဆွီဒင်တို့ကစားကြမှာပါလောလောဆယ်မှာတော့ဘယ်လ်ဂျီယံက၃မှတ်ရထားပြီးတော့ဆွီဒင်ကတမတ်ပါဆွီဒင်တိုက်စစ်မှုဇလာတန်အီဘရာဟီမိုဗစ်ကတော့ယူရိုပွဲတွေပြီးမှဆွီဒင်အသင်းကနေအနားယူတော့မယ်လို့ကြေညာလိုက်ပါတယ်ဒါပေမဲ့ဘယ်လ်ဂျီယံအသင်းအနေနဲ့ဒီပေါ်မှာဘာအာရုံမှရှိမှာမဟုတ်သူတို့အနိုင်ရဖို့ပဲအအောင်စိုက်ကစားတော့မှာဖြစ်ကြောင်းဒီပွဲဟာအီဘရာဟီမိုဗစ်အတွက်နောက်ဆုံးပွဲဖြစ်ဖို့လဲမျှော်လင့်တယ်လို့ဘယ်လ်ဂျီယံနောက်တန်းလူဗတောင်းငန်းကပြောလိုက်ပါတယ်ဒီနှစ်သင်းဟာဆက်လက်ချင်းတွေ့ဘူးပြီးတော့ဘယ်လ်ဂျီယံက9ပွဲနိုင်ပြီးဆွီဒင်က9ပွဲနိုင်ပါတယ်ဒါပေမဲ့နောက်ဆုံး3ပွဲမှာတော့ဘယ်လ်ဂျီယံက2ပွဲနိုင်ပြီးတော့2ပွဲတည်ပါဆိုတော့ဒီအုပ်စုကြီးကပွဲစဉ်တွေပေါ်မှာအားစားဆောင်မရှင်ကိုစော်မျိုးစံကဘယ်လိုခံမှန်းထားပါသလဲ
အဲအီတလီနဲ့အဲလန်တို့ကအီတလီကတော့ကျွန်တော်ထင်တယ်အဲ့ပွဲမှာအနိုင်ရဖို့တဲ့ခံစစ်ကိုပဲထိုင်ချပြီးတော့တည်ရလောက်ပဲထိန်းကစားသွားမယ်လို့ထင်ပါကျွန်တော်ပြည့်ပြည့်စုံစုံသုံးသပ်ရမယ်ဆိုရင်တော့ဒါအဲ့ပွဲကနှစ်သင်းလုံးပြင်းပြင်းနေပြီးတော့တည်ရသွားမယ်ပွဲစဉ်လို့အဲ့လိုပဲသုံးမယ်ဆိုတော့ဒီနေ့ပြည်ပြည့်ရောဘယ်လ်ဂျီယံကစားပါလဲအထူးသဖြင့်ဆီးရီးကတိုက်စစ်ပိုင်းကတော်တော်လေးအားနေတယ်ဘယ်လ်ဂျီယံလည်းအနိုင်ရပါမှာပါ
အော်စွေပွဲစဉ်တွေကိုတော့ဒီကနေ့ညမြန်မာစံတော်ချိန်ည10:00နာရီခွဲမှာကစားကြမှာဖြစ်ပြီးတော့ဟန်ဂေရီနဲ့ပေါ်တူဂီ၊ Iceland နဲ့ Austria တို့ကစားကြမှာပါ။ပေါ်တူဂီအသင်းဟာပြီးခဲ့တဲ့ Austria နဲ့ပွဲမှာဂိုးမသွင်းနိုင်တဲ့အတွက်ဝေဖန်ခံနေရပါတယ်။ဒါပေမဲ့ပေါ်တူဂီနီးပြဖာနန်ဒိုဆန်တိုစ်ကတော့သူ့အသင်းနေနဲ့ဂိုးတွေပြန်သွင်းနိုင်မယ်လို့ယုံကြည်တယ်လို့ပြောလိုက်ပြီးတော့အလဲတန်းလူ William Carvalho ကလည်းပေါ်တူဂီအသင်းဂိုးမသွင်းနိုင်မှာကိုစိတ်မပူဘူးလို့ပြောလိုက်ပါတယ
်။ Okay, keep attention to the bye.Nós estamos preocupados com essa situação porque
tem a legem mu rei tou ni ba de chanarou ane ne go ma twin nai ma go long wa sait mu bu mi ba bu di pwae ma chanarou akang song gaza bi go twin nai ma ba
di na the sa chain twi tha ma portugi ga 9 pwae nai bi lo 3 pwae ti cha tha ba de so di ousu f ga pwae sin ni apo ma a sa song wa shin ko so myo tan ga blu khan ma ma le
portugi ne hoi bi pwae ga portugi ga lo let si gaza ba ti ye 2 pwae ga chi sa myo ne so yo hangui go nai ga taung mi shi သူတို့ကျင်းကတော့ပေါ်တူဂီကအသင်းလိုက်ကစားအားကတော်တော်ကိုမကောင်းတာလေ။ကိုအချင်းချင်းကြားမှာတယောက်နဲ့တယောက်လူပေးကစားပြီးတော့ဂူးတင်းကိုဖန်တီးပေးဖို့တဲ့ကိုရရင်ကိုဂိုးတင်းဖို့ပဲစူးစမ်းနေတာဆိုတော့အဲ့လိုခြေစမ်းမျိုးနဲ့ကတော့ဟန်ဂီလိုအသင်းလိုက်တောင့်တင်းနဲ့အသင်းပြင်းကိုအနိုင်ရဖို့ဆိုတာတော်တော်လေးဖြတ်ပါလိမ့်မယ်။ဆိုတော့ကျွန်တော်ကတော့အဲ့ပွဲမှာဟန်ဂီအနေနဲ့တည်လိုက်တော့ဆန်ကလာသွားမယ်လို့ကျွန်တော်သုံးသပ်ချင်တယ်။ Iceland နဲ့ Austria ကလည်း Iceland နဲ့နိုင်မှုများပါလိမ့်မယ်။မနိုင်တော့တည်ရောရ
လောလောဆယ်မှာတော့ဟန်ဂေရီက၄မှတ်အိုက်စ်လန်နဲ့ပေါ်တူဂီက၂မှတ်စီရထားပြီးတော့ဩစတြေးလျကတမှတ်ရထားပါတယ်ခင်ဗျာ
2016ဥရောပဖလားဘောလုံးပွဲအုပ်စုပွဲစဉ်နောက်ဆုံးအခြေအနေတွေကိုကိုရင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့မဲခေါင်မြစ်အတွင်းကအေယာဝတီ၄မိုင်တွင်အကြောင်းကိုနားဆင်ရပါမယ်ကမ္ဘောဒီးယားနိုင်ငံကိုဖျက်ဆီးတဲ့မဲခေါင်မြစ်ဝန်းအတွင်းအေယာဝတီ၄မိုင်တွေဟာကဘာလက်ခီးတွေကိုရဒေသခံတွေကိုပါဆွဲဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းမိုးခေါင်ရေရှားမှုဆဲတီဆောက်ရဲနဲ့တရားမဝင်ငါးဖမ်းတာတွေကြောင့်အေယာဝတီလင်းပိုင်တွေမြို့သုံးမဲ့အရေးရင်ဆိုင်နေရပါတယ်။ဒေသခံတွေကတော့အေယာဝတီလင်းပိုင်တွေမြို့သုံးမဲ့အရေးကိုတတ်နိုင်သလောက်ကာကွယ်ပေးနေကြပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးမှတ်သိငီထိုက်ကစူးစီးတင်ပြထားပါရရှင်။
အေယာဝတီလပိုင်းတွေကိုချိဖို့အတွက်ကမ္ဘောဒီးယားနိုင်ငံမဲခေါင်မြစ်ကမ်းဘာပေါ်ကကရတီမြို့လေးကိုကမ္ဘောဒီးယားရီယောနိုင်ငံသားတွေရောနှစ်ဆင်တောင်းနဲ့ချီတွားရောက်ကြတာပါမဲခေါင်ရဲ့အပြုံးမျက်နှာလို့ချစ်စနိုးခေါ်ကြတဲ့အေယာဝတီလပိုင်းတွေမျိုးသုံးသွားမဲ့အရေးစိုးရိမ်မှုတွေကလည်းရှိနေပါတယ်နိုင်ငံအတော်များများကိုဖျက်သွားတဲ့မဲခေါင်မြစ်အတွင်းအေယာဝတီလပိုင်းတွေပျောက်ကွယ်လူနီအခြေဆိုင်နေပြီလို့ကမ္ဘာတော်ရိုင်းတိရိစ္ဆာန်ရန်ပုံငွေအဖွဲ့WWF ရဲ့စစ်တမ်းကလည်းဖော်ပြထားသလိုမဲခေါင်မြစ်အတွင်းခန့်မှန်းခြေအီယာဝတီလက်ပိုင်းအကောင့်80လောက်ပဲရှိတော့တာဖြစ်ပါတယ်ဒေသခံ၅ဖန်သမားတူဖြစ်တဲ့ Salt ခွန်ကတော့လက်ပိုင်းတကောင်ကိုဆုံးရှုံးလိုက်ရတာကမိတ်ဆွေတူကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ပြောပါတယ
် Sorry တဲ့ဒီကော Salt ថ្ងៃနှင်းဝင်းမင်းသူကထွန်ထင်းတက်နှင်းကမန်အမနိုင်ဖလ်အော်တက်ပေကြောင့်ရေးထား
ရည်ကမတက်တဲ့အခါကျတော့ငါးနေတဲ့နေလာတယ်ရေကြပြီးငါးနေသွားရတာကမိုးခေါင်တာကြောင့်လဲပါတာပေါ့ဗျာ
ငါးဖန်းလုပ်ငန်းနဲ့အသက်မွေးကြတဲ့ဒေသတွင်းမှာတရားမဝင်ငါးဖန်းတာတွေကြောင့်ပိုက်ကွန်တွေနဲ့ညှိပြီးလက်ပိုင်တွေသေးကြရသလိုငါးညော့နေသွားစီတာကလည်းလက်ပိုင်တွေရှင်တန်ဖို့အတွက်အခက်အခဲတစ်ခုဖြစ်ပါတယ်ဒါကြောင့်လဲစံဘောရွာကအီယာဝတီလက်ပိုင်တွေတည်ချင်မဲ့အရေးကနေကာကွယ်ဖို့အတွက်ရက်ရွာအဖွဲ့တစ်ခုဖွဲ့တရားမဝင်ငါးဖန်းသူတွေကိုကင်းလက်စောင့်ကြည့်ကြပါတယ် ဒါအပြင်မဲခေါင်မြစ်ပေါ်မှာရေကာတာတစ်ခုတိဆောက်မယ်ဆိုတဲ့သတင်းတွေကြောင့်လဲစိုးရိမ်နေကြရတယ်လို့လူမှုရေးအဖွဲ့ရဲ့ခေါင်းဆောင်စရီဖက်ကပြောပါတယ
်။ကထားဘစန်ဒီတပ်ပတ်ကမရောနုံးပဲယူဟာဟိုင်အတန်းခိုင်ပေါ်တဲ့ဘစန်ဒီကိတ်ပေါ်ပေါ်ပါပေါ်ပဲမြင်ကြရတယ်
ဒီကတာဆောက်မယ်ဆိုတာတော့ကြားထားတာကြားပါပြီ။ဆောက်လို့ကတော့ဒီမြစ်ကိုမှီခိုပြီးနေထိုင်စားတောက်ကြရတဲ့ဒေသခံတွေအတွက်ကတော့ပြဿနာရှိနိုင်ပါတယ်။အထူးသဖြင့်တော့တငါသေးတွေအတွက်ပေါ့ဗျာ။နောက်ပြီးဒီကလူတွေကိုရွှေ့ပြောင်းခိုင်းမယ်ဆိုရင်တော့ဒါကအတော်အခက်တွေ့မယ်အခြေအနေပါ။အရေးကြီးတာကကျွန်တော်တို့လပိုင်းတွေကိုလည်းဆုံးရှုံးရမှာဗျ။အ
ေယာဝတီလပိုင်းတွေဟာဒေသရဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်တယ်လို့လဲဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ NorthEastern Rural Development NRC ရဲ့ဝန်ထမ်းတဦးဖြစ်သူဆက်စီဖန်းကပြောပါတယ်
။ဟောမစန်ကျာဆောက်ရဘန်ဆလပ်ယင်ကတာဝေချီရုံကိုဆောက်စ ндай နာ
။လပိုင်းကောင်တွေဆုံးသွားတာဟာကျွန်တော်တို့အတိုင်းဝိုင်းအတွက်ကတော့တိတ်ကိုဝမ်းနေစရာကိစ္စပါ။လပိုင်းတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့ဒေသမှာလပိုင်းတွေရှိတယ်ဆိုတော့သမိုင်းလဲပျောက်သွားမှာဖြစ်ပါတယ
်။တရုတ်နိုင်ငံတွေမဲခေါင်မြစ်ပေါ်မှာဆယ်ရီတိဆောက်ထားပြီးဖြစ်တယ်လို့မြေကျောင်းတစ်လျှောက်မှာလာအိုကမ်ဘောဒီးယားနဲ့ထိုင်းနိုင်ငံတွေမှာလည်းဆယ်ဆက်တခုထပ်ပြီးစောက်ဖို့စီစဉ်ထားပါနဲ့ဒီရေကာတာတွေဆယ်တွေကြောင့်လပိုင်းတွေနဲ့ငါးတွေရွှေ့ပြောင်းကျဆမှုကိုအနှောက်အယှက်ဖြစ်စေနိုင်ပြီးမျိုးစိတ်တွေပျောက်ကွယ်သွားနိုင်တယ်လို့လည်းတောရိုင်းတလိမ့်ဆန်စောင့်ရှောက်ရေးအဖွဲ့ WWF ကပြောပါတယ်ကမ်ဘောဒီးယားနိုင်ငံမဲခေါင်မြစ်ပေါ်မှာဆယ်တီးဆောက်မဲ့အခြေအနေနဲ့ပတ်သက်လို့တော့ကမ်ဘောဒီးယားအစိုးရဘက်ကအတိအကျထုတ်ဖော်မပြောထားသေးပါဘူးရှင်
မတင်ငီထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့တရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com မှာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးมาဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်တဲ့နျူကလ িয়ার စမ်းသပ်တောက်တွေကိုဆက်လုပ်ပြီးကိုကူကူဖြစ်စည်းလမ်းကြောင်းပေါ်ဥတည်သွားနေတယ်လို့တောင်ကိုရီးယားသမ္မတဖာခွန်နီကပြောလိုက်ပါတယ်ရန်လူရဲလူရဲတွေကိုမြောက်ကိုရီးယားကမစွန့်လွတ်သေးဘဲကမ္ဘာပေါ်ကဘယ်နိုင်ငံကမှမြောက်ကိုရီးယားနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်မှာမဟုတ်တယ်လို့ဘယ်အဖွဲ့အစည်းကမှလည်းအကူအညီပေးမှာမဟုတ်တဲ့အကြောင်းအစဉ်ချင်းမဲ့ရန်လူရဲလူရဲတွေရဲ့အဆုံးမှာလုံးဝအထီးကျန်ဖြစ်ပြီးကိုကိုကိုဖြစ်စည်းတဲ့အခြေအနေကစောင့်ကြည့်နေတယ်ဆိုတာမြောက်ကိုရီးယားအစိုးရနားလည်သိမ်းပါပြီလို့တောင်ကိုရီးယားသမ္မတဖာကွန်နီကပြောပါတယ်မူဆူဒန်တာလပစ်ပဲထိန်တုံးကြီးနှစင်းကိုမြောက်ကိုရီးယားအရှိဘက်ကန်ယူတန်းကနေဒီကနေ့မှပြည့်လို့ဆန်းသက်တာပါပထမဒဇင်းကိုပြစ်လွတ်တာမအောင်မြင်ပေမဲ့ဒုတိယဒဇင်းကတော့ကီလိုမီတာ400လောက်အထိရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနဲ့ဂျော်ဒန်နယ်ဆက်မှာအင်ဂါနီကကားဘုံးပေါက်ကွဲတာကြောင့်စစ်သား6ဦးသေဆုံးပြီးတခြားလူ14ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဆီးရီးယား၊အီရတ်နိုင်ငံတွေနဲ့နယ်ဆက်ဒေသကိုတားမြစ်စစ်နယ်မြေဖြစ်သတ်မှတ်လိုက်တဲ့အကြောင်းဂျော်ဒန်ကကြေညာပါတယ်။ဂျော်ဒန်နိုင်ငံထဲမှာဒုက္ခသည်စခန်းအသစ်တွေထပ်ဆောင်မှာမဟုတ်တယ်လို့ရှိပြီးသားဒုက္ခသည်စခန်းတွေကိုလည်းထပ်ပြီးတိုးချဲ့မှာမဟုတ်ဘူးလို့ဂျော်ဒန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ IS စစ်သွေးကြောအဖွဲ့ကိုရုပ်ဝတ္ထု PC အထောက်ပံ့ပေးဖို့ကြိုးစားမှုနဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်သားတအူးကိုအင်္ဂါနေ့ကဖမ်းလိုက်ပါတယ်။ဒီတော့တင်မှာပဲကယ်လီဖိုးနီးယားပြည်နယ်ကအမျိုးသားနှစ်ဦးကိုလည်း IS အဖွဲ့ထဲဝင်ဖို့အရှိလေပိုင်းဒေသကိုသွားနိုင်ရေးကြံစီမှုနဲ့တရေနှစ်ပတ်ကြာတရားဥပဒေစစ်ဆေးပြီးတဲ့နောက်အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။EU ဖွဲ့ဝင်ဖြစ်ပြည်ထောင်နိုင်ငံစနစ်မလားထွက်မလားဆိုတာကိုမနေ့ပြန်ကြတာပဲဒီလုံမဲ့လူလူဆန္ဒခံရွယ်မတိုင်ခင်မှာတော့ထောက်ခံတဲ့ကောင်ကွက်တဲ့ benefit အကြားမှာအပြိုင်ဆိုင်မဲဆွယ်စည်းရုံးနေပါတယ်။လူပေါင်း45တန်းကျော်မဲပေးဖို့မှပုံတင်ထားပြီးတောက်ကြနေအစောပိုင်းမှာမဲရက်လက်တွေထွက်ပေါ်မယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.